ကအဆက်လက်တွေဘယ်လောက်ဆိတ်ချရတယ်လဲဆိုပြီးတော့ခဏခဏမေးခွန်းထုတ်ခံနေရတဲ့ချိန်မှာဒီတစ်ခါဖြစ်နေတဲ့ပြဿနာတော့တော်တော်ကြီးတယ်ကိုသားညုံကြီ
းကြီးပါဗောဗျဒီ Facebook တုံးသူတန်း90လောက်ရဲ့အဆက်လက်တွေကိုနိုင်ငံရေးကြံပေးကုမ္ပဏီတစ်ခုကကာကွယ်ရှင်တွေမသိအောင်ရယူပြီးတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရဖို့အသုံးချခဲ့တယ်ဆိုတဲ့သတင်းတွေထွက်လာတာကိုဗျအ
မေရိကန်မှာမှတ်ပုံတင်ပြီးတော့ဗြိတိန်နိုင်ငံမှာလုပ်ငန်းလည်ပတ်နေတဲ့ Cambridge Analytica ဆိုတဲ့ကုမ္ပဏီက Facebook သုံးသူတွေရဲ့အချက်အလက်တွေကိုဓာတ်ရိုက်ရယူတာတော့မဟုတ်ဘူး2014ခုနှစ်တုန်းကဒီဗြိတိန်ကပါမောက်ခါတယောက်ကသူ့ရဲ့ပညာရေးနဲ့ဆိုင်တဲ့လေ့လာမှုတစ်ခုအတွက်ဆိုပြီးတော့မှ Facebook သုံးသူတွေရဲ့အချက်အလက်တွေကိုသူဖန်တီးတဲ့ App ကနေတဆင့်စုဆောင်းခဲ့တယ်သူရဲ့လေးလာမှုမှာ Facebook သုံးတဲ့သူ 2,800 လောက်ကပါဝင်ခဲ့ကြပါတယ်။အဲ့ဒီလူတွေကိုယ်တိုင်ကတော့သူတို့နဲ့ပတ်သက်တဲ့အချက်အလက်တွေကိုသုံးမယ်ဆိုတာသိကြတယ်။ဒါပေမဲ့အဲ့ဒီ 2,800 အပြင်သူတို့ရဲ့ friend list ထဲမှာရှိနေကြတဲ့သူတွေရဲ့အချက်အလက်တွေကိုပါရယူခဲ့တဲ့အခါကျတော့အဲ့ဒီသူတွေကတော့သူတို့အချက်အလက်တွေယူရဲဆိုတာကိုမသိခဲ့ကြဘူး။အဲ့ဒါစုစုပေါင်း Facebook သုံးတဲ့သူကတန်း90လောက်ရှိတယ်။အဲ့ဒီပါမောက်ခရယူစုဆောင်းထားတဲ့တန်း90ရဲ့အချက်အလက်ကို Cambridge Analytica ကတဆင့်ရယူအသုံးချခဲ့တာရှင့
် Facebook CEO Mark Zuckerberg ကတော့သူတို့ကုမ္ပဏီကဒီ Facebook သုံးသူတွေရဲ့အချက်အလက်တွေကိုကာကွယ်ဖို့အတွက်တာဝန်ရှိခဲ့ပေမဲ့ပြက်ကွက်ခဲ့တယ်အမှားလုပ်ခဲ့ပါတယ်လို့သူ့ရဲ့ Facebook စာမျက်နှာပေါ်မှာရေးခဲ့ပေမဲ့တောင်းတော့မတောင်းမှန်ခဲ့ပါဘူးအချက်အလက်တွေလုံခြုံစေရေးအတွက်လုံဆရာတွေလူသေးတယ်လုံသွားပါမယ်လို့သာပြောပေမဲ့အများပြည်သူယုံကြည်မှုပြတ်သွားတာကိုပြန်ပြီးတော့ဖတ်ဆဲနိုင်ပါမလားဆိုတာကမေးခွန်းထုတ်เสียဖြစ်နေတာပါဆီမေမော
။အဲ့ဒီပြဿနာကြီးကြောင့် Facebook ရဲ့အစုရှယ်ယာတန်ဖိုးတွေထိုးကျသွားတာပြီးခဲ့တဲ့တစ်ပတ်ထဲမှာကိုဒေါ်လာ58ဘီလီယံတန်ဖိုးကျသွားတယ်။ငွေကြေးအရှုံးပေါ်တာထက်ကိုကြီးလေးတဲ့ပြဿနာတွေရှေ့လျှောက်ရင်ဆိုင်ရနိုင်တယ်လို့လေ့လာသူတွေကတော့တွက်နေကြတယ်ရှင်။ Southern California တက္ကသိုလ်ကလက်ထပ်ပါမောက်ခ Sophia Nova ကဆိုရင်ဒီဥပဒေကြောင့်ကနေစိန်ခေါ်မှုတွေရှိလာနိုင်တယ်လို့ပြောပါတယ်။
Facebook is facing obviously tremendous financial losses right now in the market with the loss of confidence and public trust in
Facebook အပေါ်အများပြည်သူရဲ့ယုံကြည်မှုဆုံးရှုံးနေတယ်လို့အစုရှယ်ယာဈေးကွက်မှာယုံကြည်မှုကျဆင်းနေလို့အကြီးအကျယ်ငွေကြေးဆုံးရှုံးမှုကိုအခုရင်ဆိုင်နေရပါပြီ။ရေရှည်ဆိုရင်တော့ Facebook သုံးသူတွေရဲ့data အချက်လက်တွေကိုဘယ်လိုကာကွယ်တယ်လဲဆိုတာနဲ့ပတ်သက်ပြီးစီကံထိန်းသိမ်းရေးအဖွဲ့ရဲ့မေးခွန်းထုတ်တာကိုခံရပါလိမ့်မယ်။ဥပဒေကြောင်းအရာတော်ရင်ဆိုင်ကောင်းရင်ဆိုင်ရနိုင်ပါတယ်
။ Facebook လူမှုကွန်ရက်ကိုဒီကမ္ဘာလုံးမှာသုံးသူကတန်း2200ကျော်ရှိပါတယ်။မြန်မာနိုင်ငံဆိုလို့ရှိရင်လည်း internet သုံးသူအများစုက Facebook ကိုသုံးနေကြတာပါ။လောလောဆယ်ရှိတဲ့လူမှုကွန်ရက်တွေထဲမှာသုံးဆွဲသူအများဆုံးရှိနေတဲ့ကုမ္ပဏီတစ်ခုအနေနဲ့အသုံးပြုသူတွေရဲ့အချက်လက်လုံခြုံရေးကိုတကြမမတ်လုတ်တင်တယ်လို့ကြွညင်သူတိုင်းကထောက်ပြနေပါတယ်။Facebook ကုမ္ပဏီမှာလုပ်ခဲ့မှုတဲ့ manager ဟောင်းတယောက်ကတော့သုံးဆွဲသူတွေရဲ့အချက်အလက်ကာကွယ်ကိစ္စကိုကုမ္ပဏီအကြီးအကဲတွေကိုသတိပေးခဲ့ပေမဲ့အလေးမထားခဲ့ကြဘူးဆိုပြီးတော့ဖွင့်ချပါရတယ
်။ manager ဟောင်း Sandy Paragelis က2012ခုနှစ်ကနေပြီးတော့2012ခုနှစ်အထိ network data ရဲ့လုံခြုံရေးကိုတာဝန်ယူခဲ့ရတဲ့သူပါ။မတ်လ21ရက်နေ့တုန်းက Britain Parliament Committee ကြားနာပွဲတစ်ခုမှာသူက video link ကနေတဆင့်မေးခွန်းတွေကိုဖြေခဲ့ပါတယ်။ပြဿနာဘလောက်ကြီးမားတယ်ဆိုတာကို Facebook အကြီးအကဲတွေသတိထားမိခဲ့ပုံမရဘူးလို့သူကတော့ကြားနာပွဲမှာပြောသွားပါတယ
်ပြဿနာကဘလောက်ကြီးကျယ်လေးနဲ့လဲဆိုတာသူတို့သဘောပေါက်တယ်လို့ကျွန်တော်မထင်ပါဘူးသဘောပေါက်တယ်ဆိုရင်2015ဒီဇင်ဘာလကနေပြီးခဲ့တဲ့တောက်ကြမတ်လ16ရက်နေ့ကြားမှာသူတို့တခုခုအရေးယူဆောင်ရွက်တာမျိုးလုပ်မှာပါ
Facebook ကမိသားစုမိတ်ဆွေတငယ်ချင်းတွေနဲ့ online ပေါ်မှာချိတ်ဆက်ပေးတယ်ဆိုပေမဲ့ဒီကိုယ့်ရဲ့ကိုယ်ရေးကိုယ်တာနဲ့ဆိုင်တာကိုဘလောက်ထိအများသိအောင်ပြောပြမှာလဲဆိုတာကိုပြန်သုံးသပ်သူတွေလည်းတော်တော်များများရှိနေတယ်လို့ဒီပညာဆိုင်ရာသုံးသပ်သူ Charlene Lee ကပြောပြပါတယ
် What is Facebook actually taking from us?In terms of data, and also what kind of information can we safely share anymore?
Facebook ကကျွန်မတို့ရဲ့အချက်အလက်တွေကိုဘယ်လိုရယူနေတယ်လဲ။ဘယ်လိုအချက်အလက်မျိုးကိုစိတ်ချလက်ချမျှဝေနိုင်မလဲဆိုတာကိုအချိန်ပေးပြီးပြန်စဉ်းစားကြည့်ပါ။ပြီးခဲ့တဲ့ရက်ပိုင်းထဲမှာကိုပဲမိသားစုဝင်တွေ၊မိတ်ဆွေတငယ်ချင်းတွေထဲမှာ Facebook ကိုစက်မတုံးတော့ဘူးလို့ပြောကြသူတော်တော်များများရှိပါရဲ့။အဲ့ဒါက Facebook အတွက်အတော်ကြီးကိုကြက်ရိုက်စေပါလိမ့်မယ်။လူတွေကသူတို့အတွက်လုံခြုံမှုမရှိတော့ဘူး၊စက်မတုံးတော့ဘူးဆိုရင်သူရဲ့စီးပွားရေးပုံစံကြီးတစ်ခုလုံးပြောင်းလဲသွားပါလိမ့်မယ်
။ပြောရမယ်ဆိုရင် Facebook ကဒီအသုံးပြုသူတွေရဲ့အချက်အလက်တွေကိုရယူပြီးတော့တခြားစီးပွားရေးကုမ္ပဏီတွေကိုကြော်ညာတွေအတွက်ပြန်အောင်စားပြီးတော့စီးပွားရှာနေတာပဲမဟုတ်လားဗျ။ Facebook သုံးသူတွေအထူးသတိထားတင်တာက Facebook တက်က game တွေကိုယ့်ရဲ့အနာဂတ်ဘာဖြစ်မလဲလို့ဖူးဆိုင်ခြင်းဘယ်သူလဲဆိုတာမျိုးမေးခွန်းတွေ app တွေကပါဝင်ဖြစ်သူတွေရဲ့အချက်အလက်တွေကိုယူတယ်ဆိုတာကိုသိထားတင်ပါတယ်။ ဇူကာဘတ်ကတော့ဒီ Facebook တဲ့ကအဲ့ဒီ app မျိုးတွေကိုအကောင့်ပိုင်ရှင်မတုံးတာတုံးလာကြသွားရင်သူတို့ရဲ့အချက်လက်တွေကို app ဖန်တီးသူတွေယူခွင့်မရှိတော့ဘူးလို့ဒီပြီးခဲ့တဲ့တပတ်ဗိုလ်တုံးလေးကသူ့ရဲ့ post မှာရေးခဲ့ပါတယ်။နောက်ဒီအချက်လက်တွေယူရဆိုရင်လဲတုံးသူရဲ့နာမည် profile ဓာတ်ပုံနဲ့ email ပဲယူခွင့်ရှိတော့မယ်ဆိုပြီးတော့ကန့်သတ်လိုက်တယ်လို့ဆိုပါတယ်။
Facebook တုံးသူတိုင်းအနေနဲ့ကိုယ့်ရဲ့ page မှာဘလို့ app တွေချိတ်ဆက်နေတယ်လဲဆိုတာကိုစစ်တင်ပါတယ်။ဘလို့စစ်နိုင်တယ်လဲဆိုတော့ဒီ setting ကိုသွားအဲ့ဒီကနေမှ apps ဆိုတာကိုရွေး apps websites and plugins ဆိုတာကို click လုပ်ပြီးတော့မှ disable platform ဆိုတာကိုနှိပ်လိုက်လို့ရှိရင်ဘယ် app ကိုမှခွင့်မပြုဘူးဆိုတဲ့သဘောဖြစ်သွားပါတယ်
။တကယ်လို့ကိုက app တွေအားလုံးကိုခြုံပြီးတော့မငင်းကျင်ဘူးဆိုရင်လဲကိုပေးတိုင်းတဲ့ challenge တကူပဲရွေးပြီးတော့ပေးလို့ရပါတယ်။အဲ့လိုလုပ်ချင်တယ်ဆိုရင်တော့apps others use to reset မှာ edit ကိုနှိပ်ပြီးတော့ကန့်သတ်လို့ရပါတယ်။ဥပမာကိုကိုးွယ်တဲ့ဘာသာကိုစိတ်ဝင်စားမှုစသဖြင့်ကိုမသိစေချင်တာတွေကိုကန့်သတ်လို့ရပါတယ
်။ Facebook အကောင့်ကိုလုံးဝဒီဖျက်ချင်တဲ့ delete လုပ်ချင်တဲ့သူတွေ delete လုပ်နိုင်ဖို့စောင့်နေရတဲ့အချိန်မှာဆော့ဆော့ကပြောသလိုလုပ်ပြီးတော့ကိုယ့်ရဲ့ကိုယ်ရေးအချက်လက်တွေကိုကာဝယ်လို့ရပါတယ်။ပြောရမယ်ဆိုရင်ဒီ Facebook အကောင့်ကိုလုံးဝ delete လုပ်မယ်ဆိုရင်သူတို့အကြောင်းကြားပြီးတော့ပြောရပါတယ်။ရက်ပိုင်းလောက်အချိန်ယူပြီးစောင့်နေရတဲ့ကာလမှာကိုကအကောင့်ထဲကိုဝင်မိတယ်ဆိုရင်လေဖျက်ချင်ပါတယ်ဆိုတဲ့တောင်းဆိုချက်ကပြတ်သွားတယ်ဆိုတာသတိပြုသင့်ပါတယ်။နောက်ကိုရဲ့ Facebook အကောင့်ကိုအားလုံးဖျက်ပစ်ဖို့ဒီ delete လုပ်ဖြစ်ဖို့အတွက်ကလည်းရက်ပေါင်း90လောက်ကြာနိုင်တာမို့ကိုဖျက်ချင်တဲ့အချိန်မှာချက်ချင်းဖျက်လိုက်နိုင်တာမျိုးမဟုတ်ဘူးဆိုတာကိုသိထားဖို့လိုပါတယ်ရှင်။